ကမ်းလူမျိုးနဲ့ညောင်ကုန်းရွာကဩဂုတ်လ22ရက်နေ့မနေ့ကထွက်လာတဲ့စစ်ကောင်စီတပ်အင်အား60လောက်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဒီကနေ့မနက်ပိုင်း8နာရီကျော်ဝန်းကျင်လောက်ကစပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုတွေရှိရလို့ကမ်းလူတောင်ချင်း3ညီတောင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်။
အခုစစ်ကြောင်းကလက်ခုပ်ပင်နဲ့အောင်ဆန်းလာဆိုတဲ့ရွာကြားမှာရွာကြားမှာရှိတာပါအခုတိုက်ပွဲဖြစ်နေပါလေကြာအဲ့ဒီမှာ၈နာရီ20ရက်ဆဖြစ်တာတဲ့။ဒါမှရေကျွန်မရောက်တော့ပြစ်တာကတနာရီခွဲဝန်းကျင်လောက်ကတနာရီခွဲဝန်းကျင်လောက်ကပေါ့ဗျာ။ရဟရင်နဲ့ဝယ်ပြစ်တာရှိတယ်တော့ဒီဖိုက်တာနဲ့ပြစ်တာရှိတယ်ဘုန်းတော်ကဘာရေစစ်သားတွေအခုအင်အားထပ်ပူးပြီးချနေပါလေကြာအောင်ဆန်းလာနာမှာ။ဘန်ဒတ်တွေကျွန်တော်တို့တင်းစီရမိတာရှိပါတယ်။
နှစ်ဖက်ထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရရှိပါဘူး။ဩဂုတ်လ22ရက်နေ့ကလည်းစစ်ကောင်စီတပ်တွေဟာကမ်ပလူမြို့နယ်တွေကညောင်ကုန်းရွာကိုမီးရှို့ခဲ့တာကြောင့်နေအိမ်30လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အရက်သားနေအိမ်တွေမီးရှို့တာသူတို့မဟုတ်ဘူးဆိုပြီးတော့ညှင်းဆိုထားတာပါ။
ညောင်ကုန်းမှာတော့တိုက်ပွဲဖြစ်တဲ့အားမမရှိဘူးကြား။သူတို့ရေချဲတစ်ခုခုကြောင့်ရှို့လာလို့ကျွန်တော်တို့မြင်နေပါတော့။ဒါပေမဲ့ဒီဘာကြောင့်ရှို့ရလဲတော့ကျွန်တော်လည်းမပြောတတ်ဘူး
။ဒေသခံတူပြောပြသွားတာပါ။အင်ဂျီ300ဝန်းကျင်ရှိတဲ့အိမ်ဟုတ်တူရွာမှာနေ123လုံးမီးလောင်ခဲ့ပါတယ်။အခုတခါစစ်ကောင်စီတပ်တွေဟာအိမ်ဟုတ်တူရွာကို16ရက်နေ့မနက်ပိုင်းကလက်နက်ကြီးတွေစစ်တပ်နဲ့တွေနဲ့ဇက်တိုက်ပစ်ခတ်ဝင်ရောက်လာပြီးတော့ဒုတိယကြိမ်ထပ်ပြီးတော့မီးရှို့ခဲ့တာဖြစ်တယ်လို့အိမ်ဟုတ်တူရွာဒေသခံတူကပြောပါတယ်
။ဒုတိယကြိမ်ရှို့တာ16ရက်နေ့အင်္ဂလိပ်ယူ16ရက်နေ့မီးရှို့တာဆိုတော့အဲ့ဒီနေ့မှာကျွန်တော်ဒီ83ရောက်ဝင်တယ်ပထမဆုံးဒီ7ရက်နေလာတယ်83ရောက်ဝင်တယ်83ရောက်ဝင်ပြီးတော့ကျွန်တော်ဒီစာမီးရှို့တယ်အဲ့ဒီအချိန်မှာချက်ကြီးရောမှရှိတဲ့ဒီကျွန်တော်ဒီဒီလိုစောတိခေါ်တဲ့လူတွေအကုန်လာပေါင်းလိုက်တော့အင်အား100ကျော်နေကျွန်တော်တို့ရောက်ပြီးရှို့တော့ဒီအလုံး30လုံးမှ3လုံးပေါ့နော်33လုံးပြီးရှို့သွားတယ်ညကတ်တာတော့ရှိပါတယ်ဆိုကျွန်တော်ဒီရောင်းတဲ့ဘာဟုတ်တမန်ဆိုကျွန်တော်အကွာဝေးလာကြတဲ့စာပြီးလက်လက်ကျွန်တော်ဒီဒီမရှင်းကန်းခေါ်တဲ့ဆက်လက်ဒီနေရလာရှိတယ်နောက်တစ်ခုကလက်နက်ကြီးနဲ့လက်နက်ကြီး60လို့ခေါ်တဲ့လက်နက်ကြီးနဲ့ရွာဘက်ကိုလမ်းပစ်တယ်ဟိုဘက်ဒီဘက်ရမ်းပစ်တာတွေပါရှိတယ်။အဲ့ဒါပြီးမှကျွန်တော်တို့နည်းနည်းချင်းကင်းထိုးရင်းခွန်ထိုးရင်းနဲ့တဝက်ချင်းဝင်လာပါရွာလေးကအကုန်လုံးတစ်ခါတည်းတန်းဝင်လာမဟုတ်ပါဘူး။ပြင်တော်ဝင်လာတော့လည်း7နာရီလောက်ဝင်မယ်။စာမီးရှို့တာတော့အဲ၄ညနေ၄နာရီမှမီးရှို့တယ်။တောက်ပြီးစားပြီးတဲ့အချိန်မီးရှို့တယ်။ပြီးတော့ကျွန်တော်ဒီဟောပေါ့30နာရီမီးလောင်သွားတယ်
စစ်ကောင်စီရဲ့နေမြေရှင်းလင်းရေးလုပ်ငန်းတွေကြောင့်ကမ်ပလူမျိုးနယ်အတွင်းကခြေရွာပေါင်း30ကျော်လောက်မီးရှို့ခံခဲ့ရပြီးတော့စစ်ဘေးရှောင်တွေအတွက်နေထိုင်ရေးနဲ့စားသောက်ရေးတွေခက်ခဲနေကြတယ်လို့ဒေသခံတွေကဆိုပါတယ်
။ကျွန်တော်တို့ကများသောရှောင်းလိုက်ပြေးလိုက်ရှောင်းလိုက်ပြေးလိုက်ဆိုတော့ခြေဝါးကအကြောင်းလို့ကိုယ်လည်းဝင်လို့မရဘူးကျွန်တော်မျိုးကြီးလည်းဝင်လို့မရဘူးဒီပါအခုရွာမှာရှိတဲ့လူတွေကိုမများဘူး။အဲဆိုခြေဝါးကလည်းတော့ပါစားတော့ကလည်းဘုံမှာဖြစ်တယ်လို့စားနေရတယ်။နောက်တစ်ခုကနေရထိုင်နေရပြင်းရှည်အတွက်နေဝထိုင်မှုလည်းနည်းနည်းခက်ခဲတာပေါ့။အဲ့လိုဖြစ်နေလို့ရှိပါတယ
်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းတန်မိုးရွာမှာဩဂုတ်လ22ရက်နေ့ကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဩဂုတ်လ23ရက်နေ့မှာတော့စစ်ကောင်စီတပ်ဆွဲထားတဲ့ရန်ကြီးအောင်ကျေးရွာကနေပြီးတော့ကလေးမြို့တောင်ပိုင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
မနေ့ကတော့ကျွန်တော်နေ့လည်နဲ့စိုက်မထူးဖြစ်တယ်ဗျ။တန်ဖိုးရွာထဲမှာဗျခင်ဗျ။အဲ့မှာဖြစ်တဲ့ချိန်မှာသူတို့ကစိုက်ကနေလာတာပေါ့နော်။လာတဲ့ချိန်မှာစစ်ခတ်မှုစားဖြစ်တယ်။ပြီးတော့အဲ့မှာနှစ်ယောက်ကြာတယ်ဗျ။အဲ့မှာကျွန်တော်တို့ပူပေါင်းတပ်ဖွဲ့တွားရောက်တယ်။အဲ့မှာနောက်ထပ်တီတူမှုဖြစ်တယ်။တယောက်ကြာတယ်၊သုံးယောက်ပေါ့
။ကလေးမျိုးတောင်ပိုင်းကိုအခုဩဂုတ်လအစောပိုင်းကတည်းကမြန်မာစစ်တပ်ဘက်ကနေမြေရှင်းလင်းတဲ့စစ်စင်ရေးတွေဇက်တိုက်လုပ်နေတာဖြစ်ပြီးတော့ဒေသခံကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေနဲ့အမြဲလိုလိုတိုက်ပွဲတွေဖြစ်နေတာပါ။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာခြေရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်ထိုးစစ်ဆင်တာလို့စစ်ကောင်စီဘက်ကအကြောင်းပြပါတယ်။ဒေသခံတွေကလည်းနေမြေရှင်းလင်းတဲ့စစ်စည်ရေးတွေအတွင်းမှာခြေရွာနေအိမ်တွေကိုစစ်တပ်ဘက်ကမီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးတော့ပြောကြပါတယ်ရှင်။